ဟိုအခုတစ်ခေါက်ခီးစင်မှာဒီမစ္စတာဂမ်ဘာရီကိုဒေါန်ဆန်းစုကြည်ကမတွေ့ဆုံခဲ့တဲ့အပေါ်မှာအန်ကယ်ဘယ်လိုမြင်ပါလဲရှင
်ဟုတ်ကဲ့ကဲ့ဒေါန်ဆန်းစုကြည်မတွေ့တာကဟိုလိမ့်နေတဲ့အကြောင်းရှိမယ်လို့ကျွန်တော်တို့မှန်ထားရပါတယ်ဟိုတကယ်အကြောင်းရတော့ဒေါန်ဆန်းစုကြည်ကိုယ်တိုင်ပဲသိပါပေါ့လေဆိုတော့ကျွန်တော်တို့နားလည်တဲ့လောက်ကဒေါန်ဆန်းစုကြည်ကအကြောင်းရှိမယ်ဒီအကြောင်းကလည်းကျမရဲ့အကြောင်းလို့ဟို NLD ကောင်းဆောင်မှန်ကပြောသလိုကျမရဲ့အကြောင်းမဟုတ်ဖက်နဲ့နိုင်ငံရေးအကြောင်းဖြစ်မယ်ဆိုတာကျွန်တော်တို့ယုံကြည်ပါတယ်ခင်ဗျာတနည်းအားဖြင့်မစ္စတာကမာရီအရင်5ချိန်လာတုန်းကလည်းပဲဒေါအောင်ဆန်းစုကြည်နဲ့တွေ့ခဲ့တယ်တွေ့ပြီးတော့ဒေါအောင်ဆန်းစုကြည်ပြောတဲ့ဆိုခဲ့တဲ့တင်ပြခဲ့တဲ့အပေါ်မှာကုလသမဂ္ဂဘက်ကတနည်းအားဖြင့်မစ္စတာကမာရီဘက်ကဟိုတိတိကျကျလုပ်ပေးနိုင်တာမရှိဘူးလို့ဒေါအောင်ဆန်းစုကြည်သုံးသပ်ခဲ့ပုံနဲ့ရတယ်နောက်တခါဒီတွေ့သည်မျှလည်းပဲဒီအစိုးရဧည့်ခံမှာတွားတွေ့ရတဲ့အချက်ကလည်းတနည်းအားဖြင့်ကျွန်တော်တို့အပြန်အလှန်ကြည့်ရင်တော့ဒါကဟိုမြတ်တာတယ်လို့မထင်ဘူးခဲ့ဒီချက်တည်းနဲ့ပါမယ်ပေါ့လေတနည်းအားဖြင့်ပြောလို့ရှိရင်မစ္စတာကမ်ဘာရီအခီးစဉ်အပေါ်မှာစီစဉ်လာရရောတခါအရင်ခီးစဉ်လုံးကလုံးမပေးနိုင်တာရောအပေါ်မှာဒေါ်အောင်ဆန်းစုကြည်ကသူ့ရဲ့ဟလာဟိုစိတ်ပြတ်မှုတနည်းအားဖြင့်သူ့ရဲ့မလိုလားမှုကိုဖော်ပြရရောက်တယ်လို့ကျွန်တော်တို့မှန်းဆကြည့်နိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အင်ကဲအခုလိုပေါ့နော်ဒေါ်ဆန်းစုကြည်နဲ့ဟိုမစ္စတာကမ်ဘာရီတို့မတွေ့ဆုံဖြစ်ခဲ့တဲ့အတွက်ဒီကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံမှာတွေ့ဆုံဆွေးနွေးရေးတွေပေါ်ပေါက်ဖို့ကြိုးစားဆောင်ရွက်ချက်တွေပေါ်ဘလို့အကျိုးဆက်တွေဖြစ်နိုင်လဲရှင
်။အဲဒီလိုဖြစ်နေတဲ့ကိစ္စအပေါ်မှာတော့တစ်ဖက်ကဟိုနာဖပဲပကပေါ်လေးဒါကျန်ဖာပြီးတော့အမှတ်ယူကောင်းယူပဲကျန်ဖာပြီးတော့လည်းတော့အောင်သတ်သိကြည့်ဖို့လည်းညို့ထုတ်အောင်ထုတ်မယ်။အလားတူပဲနာဖ၆ဖန်နေတဲ့နိုင်ငံတွေကလည်းတို့ပြင်ကောင်းပြင်မယ်။ဒါကတော့အပေါ်ရန်အကြည့်ရင်တော့ဟိုလည်းညို့ထုတ်အောင်ထုတ်နိုင်တယ်။သို့တော်လည်းပဲတကယ်တမ်းကတော့ဟိုပြေဆုံးသူရေချင်းမြောက်ဖို့ဆိုတဲ့အဓိကရည်ရွယ်ချက်နောက်တစ်ခါကုလသမဂ္ဂထွေထွေညီလာခံဆုံးဖြတ်ချက်ဒါကုလသမဂ္ဂလူမျိုးရေးကောင်စီဟာလာဥက္ကဋ္ဌရဲ့ကြီးညာချက်တည်အရာကြည့်လိုက်လို့ရှိရင်တော့ဘယ်ဟာမှဟိုလက်တွေ့မပါတဲ့ဖြစ်မျက်တွေဖြစ်ရတည်ဖြစ်ပြီးတော့သူနဲ့ကွဲလွဲချက်တည်တောင်ဖြစ်လာတဲ့အနေအထားကြီးဥပမာဆိုမစ္စပန်ဂီမော့ဟာနာဂိကိတာပြီးလာတော့ကနာဖရဲ့ဟာလာလမ်းပြပြီးပုံကိုပြန်ပြန်ပြအောင်လုပ်ဖို့လို့ပြောတဲ့ချက်ကအတမဟိုကုလသမဂ္ဂရဲ့ထုတ်ဖြတ်ခြင်းနဲ့ကုလသမဂ္ဂရဲ့ပေးထားတဲ့သူလုတ်ပိုင်ခွင့်နဲ့လည်းကွဲလွဲနေတဲ့ကိစ္စဖြစ်တော့ဒီဟာကိုသိအောင်လို့ဟိုသိတဲ့နယ်အဲဆိုတဲ့ဟိုအချက်ကိုဒေါ်အောင်ဆန်းစုကြည်ကပြလိုက်တာလည်းဖြစ်မယ်နောက်တစ်ခါအဲဒီဘလောက်ပဲအမှတ်ယူနေနေလားလက်ညှိုးထိုးနေနေတကယ်တမ်းဖြစ်နေတာကတော့ပြည်သူလူထုဘက်ကဒီမိုကရေစီဘက်က NLD ဘက်ကဖြစ်ချင်တာတွေကိုဘာမှမဖြစ်ရပါဘူး။တစ်ဖက်ကပဲဟလားစစ်ဆိုးရဘက်ကပဲလိုက်ပြောနေကြတဲ့ဟာတွေကရက်တင်ပြီးဆိုတဲ့အနေအထားတည်းကိုဒါဒီကနေ့မဆက်ကမာရီရဲ့စီးတဲ့ကမိမောင်းထိုးပြက်လိုက်တယ်လို့မြင်ပါတယ
်။ဒါပေမဲ့လေဒီကုလသမဂ္ဂဘက်ကနေပြီးတော့ဟိုအပြူသဘောဆောင်တဲ့ဆက်ဆံရေးမျိုးနဲ့သဘောထားတင်းမာတဲ့မြန်မာစစ်အစိုးရကိုပေါ့နော်။နားဝင်အောင်လို့ပေါ့ဒီနိုင်ငံရေးရပြုလင်ပြောင်းလဲမှုတွေလုပ်ဖို့ကုလသမဂ္ဂအနေနဲ့အခုလိုမျိုးဆောင်ရွက်နေတာမျိုးဖြစ်တယ်လို့ပြောလို့ရနိုင်လားအင်က
ဒါကိုကျွန်တော်တို့တစုံတရာအသိမှတ်ပြပါတယ်ဒီအတွက်လည်းဟိုမြို့သားဒီမှုဒီဖွဲ့ယူကောင်းဆောင်မယ်ငါလည်းဒီတော့ကိုအလေးနဲ့ဆွေးနွေးကြမယ်ကျွန်တော်တို့ယုံကြည်ပါတယ်ခင်ဗျာအဲသို့တော်လည်းပဲစန္ဒမန်ရေးရာကိစ္စတွေဆိုတာကစန္ဒမန်ဆန်းဆန်းကျင့်သုံးတဲ့နားလည်းဆက်ဆံတဲ့အစိုးရမျိုးဟိုအဖွဲ့အစည်းမျိုးဆိုရင်တော့အလုပ်ဖြစ်တယ်ခင်ဗျာခုဗမာပြည်ရဲ့စစ်အစိုးရကတော့ဟိုတန်တမာလည်းမဆန်ဘူးတနည်းအားဖြင့်အာဏာရှင်တော်မှအတော်ဆိုးရတဲ့အာဏာရှင်တွေဆန်နေတော့ကဟိုစကားတွေဟလာဟာတန်တမာကြီးရကြီးတဲ့နေရာတော့ဟိုအလုံးမဖြစ်နိုင်ဘူးဒါကြောင့်ဒီစီနောင်မှုပါတဲ့ကုလသမဂ္ဂလုံခြုံရေးဆောင်စီဆုံးဖြတ်ချက်ပြီးသူဦးတည်စီဆောင်ရွက်မှတာလေကုလသမဂ္ဂရဲ့လုံဆောင်ချက်တွေကလက်တွေ့ကျလာမယ်ဆိုတဲ့အသင့်ကိုကြောက်လာပြီလို့ကျွန်တော်တို့မြင်နေခင်ဗျ
ဟုတ်ကဲ့နောက်တစ်ခုကဒီမစ္စတာဂမ်ဘာရီနဲ့နှစ်ကြိမ်တွေ့ဆုံခဲ့တဲ့NLD ကဟိုထိပ်ပိုင်းကောင်းဆောင်တွေအနေနဲ့ပေါ့နော်ဒီသူတို့ဆွေးနွေးချက်တွေအပေါ်မှာကြီးညက်ခဲ့ကြတယ်လို့ထုတ်ဖော်ပြောဆိုချက်တွေအပေါ်ကအင်ကဘလို့မြင်ပါလဲရှင
်ဟုတ်ကဲ့ခင်ဗျဒီမင်းကဒီ NLD ကောင်းဆောင်ပိုင်းနဲ့တွေ့တဲ့အခါမှာဒုတိယအစည်းအဝေးနဲ့ပတ်သက်ရတော့မှတ်မှားတဲ့ NLD ဘက်ကတုံ့ပြန်ကြီးညက်မှုရှိတယ်လို့ထုတ်ပြောတယ်သို့တော့သူတို့ဆွေးနွေးတဲ့အကြောင်းအရာကလည်းနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးပါဖြစ်ပါတယ်ဒေါ်အောင်ဆန်းစုကြည်ဦးတင်ဦးနဲ့ကျန်တဲ့နိုင်ငံရေးအလုံးလွတ်မြောက်ရေးကိစ္စကိုလာအကမ္ဘာကြီးကအချိန်ပေးပြီးတော့တနအိခွဲလောက်ကိုဆွေးနွေးတဲ့ဆိုတဲ့ပုံမှာ NLD ကကျင်းတဲ့လို့ကျွန်တော်ယူဆပါတယ်။လက်တွေ့ပိုင်းကြည့်လို့ရှိရင်တော့မစ္စတာကမ္ဘာကြီးကြောင့်နိုင်ငံရေးအကျဉ်းသားတယောက်မှမလွတ်သေးဘူးဆိုတဲ့အချက်ကတော့ဟောလာစိတ်မကောင်းကြပါပဲ